ရုရှားနိုင်ငံဟာကမ္ဘာတစ်ဝှမ်းမှာရှိတဲ့ပြည်ပနိုင်ငံတွေကိုလက်နက်ရောင်းချမှုတွေအလင်းမြန်တိုးချဲ့လုဆောင်လာနေတယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီး Alexander Fomin ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံဟာလွန်ခဲ့တဲ့5နှစ်အတွင်းကမ္ဘာပေါ်ကနိုင်ငံ39နိုင်ငံနဲ့စီးရီးယားပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့တယ်လို့လည်းသူကရုရှားစစ်တပ်ကထုတ်ဝေခဲ့တဲ့ Krasnaya Zvezda သတင်းစာကိုဒီဇင်ဘာ20ရက်နေ့ကအတည်ပြုခဲ့ပါတယ်။ဒီနိုင်ငံတွေထဲမှာအတော်များများကအရှေ့တောင်အာရှကနိုင်ငံတွေဖြစ်ပြီးတော့အဲ့ဒီထဲမှာလာအိုနိုင်ငံလည်းပါဝင်တယ်လို့ပြောပါတယ်။လာအိုနိုင်ငံဟာရုရှားနိုင်ငံလို့လက်နက်တွေကိုမဝယ်ခဲ့တာ။အခုဆိုရင်ဆယ်စုနှစ်နဲ့ချီရှိသွားခဲ့ပါပြီ။ရုရှားနဲ့မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ NATO တို့ကြားမှာဆက်ဆံရေးတွေမပြေမလည်ဖြစ်နေချိန်မှာအခုလိုရုရှားနိုင်ငံဘက်ကကမ္ဘာတစ်ဝှမ်းမှာစီးရီးယားပူးပေါင်းဆောင်ရွက်မှုတွေနဲ့လက်နက်ရောင်းချမှုတွေတိုးလာတာဖြစ်ပြီးတော့တော်များများအတွက်လည်းအံ့အားသင့်စရာဖြစ်စေခဲ့ပါတယ်။ဆွေဒင်နိုင်ငံစတော့ခ်ဟ ோம் အခြေစိုက်တဲ့ဒီစတော့ခ်ဟ ோம் နိုင်ငံကငင်းငယ်ရေးသူတွေတနာဌာနရဲ့အဆိုအရတော့2000ခုနှစ်ကစတင်ပြီးတော့အရှေ့တောင်အာရှကလက်နက်ရောင်းဝယ်မှုရဲ့25ရာခိုင်နှုန်းဟာရုရှားနိုင်ငံကဖြစ်ပြီးတော့ရုရှားအစိုးရဟာ2010ကနေ2019ခုနှစ်ကြားရှေ့တောင်အာရှနိုင်ငံတွေကိုလက်နက်ရောင်းချမှုဟာအမေရိကန်ဒေါ်လာ 6.6 ဘီလီယံရှိတယ်လို့ပြောပါတယ်ဒါဟာအမေရိကန်နဲ့တရုတ်နိုင်ငံပေါင်းပြီးဒီဒေသကိုလက်နက်ရောင်းချတာထပ်ပိုများတယ်လို့လည်းပြောပါရယ်။ဒါပြင်2014ကနေ2018အတွင်းအာရှတိုက်နဲ့သမုဒ္ဒရာပိုင်းဒေသနိုင်ငံတွေကိုရုရှားနိုင်ငံရဲ့လက်နက်ရောင်းချမှုဟာတစ်ကမ္ဘာလုံးရဲ့60ရာခိုင်နှုန်းရှိတယ်လို့လည်းပြောကြားလိုက်ပါရယ်ခင်ဗျာ။